လီဗျာခေါင်းဆောင်ဟာအာနာဆွန့်လွတ်ဖို့အဆင့်တင်ဖြစ်နေပြီလို့ပြောဆိုကြတဲ့ဂဒါဖီရဲ့ကိုယ်စားလှယ်တွေနဲ့နေတိုးအဖွဲ့ဝင်တွေအဆက်အသွယ်ရရှိခဲ့တယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ဒီတွေ့ဆုံမှုဟာအပြည့်အဝညှိနှိုင်းမှုတစ်ခုတော့မဟုတ်သေးကြောင်းဝန်ကြီးအလန်ယူဘေးကဆိုပါတယ်။ဒါပေမဲ့ဂဒါဖီရဲ့ကိုယ်စားလှယ်တွေပြောကြားချက်အပြည့်အစုံမှာမစ္စတာဂဒါဖီဟာသွားဖို့ပြင်ဆင်နေပြီးဒီအကြောင်းကိုဆွေးနွေးကြရအောင်လို့ဆိုပါတယ်။လီဗျာအစိုးရဟာအခုခါမှာတူရကီ၊နယူးယောက်၊ဘယ်ရစ်စတဲ့နေရာအနှံ့ပြားကိုကိုယ်စားလှယ်တွေဆေးလွှတ်နေတယ်လို့လည်းမစ္စတာယူဘေးကပြောပါတယ်ကိုယ်စားလှယ်များရဲ့ပြောကြားချက်ဟာခိုင်လုံစိတ်ချရမှုနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအခုချိန်ထိတော့မစ္စတာဂရာဖီဟာအာနာကိုဆွန့်လွတ်ဖို့ငင်းဆန်နေခဲ့တာဖြစ်ပြီးသူ့အစိုးရစီကအရင်ကန့်လှမ်းခဲ့တဲ့ငြိမ်းချမ်းရေးစကားတွေလည်းလုံးဝခရီးမရောက်ခဲ့ပါဘူးတခါလီဗျာဝန်ကြီးချုပ်ဂရာဘက်ဂဒါဒီအယ်မုံမာမူဒီကလည်းသူ့ရဲ့အစိုးရဟာပြင်သစ်နဲ့လီဗျာတပုံတို့နဲ့ကြိုတင်စည်းကမ်းသတ်မှတ်ချက်မထားဘဲဆွေးနွေးဖို့အဆင်သင့်ဖြစ်နေပြီလို့ပြင်သစ်သတင်းစာ Left Figaro ကိုပြောကြားခဲ့ပါတယ်။ဒီလိုဆွေးနွေးရမှာလီဗျာဝန်ကြီးချုပ်ကခေါင်းဆောင်ကြီးလို့ခေါ်တဲ့ Mr. Gaddafi လည်းပါဝင်မယ်လို့ဆိုပါတယ်။တပုံတို့ရဲ့အတွင်ကူပြောင်းရေးအမျိုးသားကောင်စီပြောခွင့်ရပုဂ္ဂိုလ်ကတော့ Mr. Gaddafi နဲ့သူ့သားတွေအာဏာဆွန့်လွတ်မှုအပါအဝင်အရေးကြီးတဲ့ကနဦးဆောင်ရွက်ချက်တွေပြုလုပ်လာမှဆွေးနွေးရေးဖိတ်ခေါ်ချက်ကိုတုံ့ပြန်မယ်လို့ဆိုပါတယ်။